ဆရာနာသိမ်းမှုစန့်ကျင်တဲ့မန္တလေးဆန္ဒပြပွဲတွေကိုဒီကနေ့လုံခြုံရေးတပ်တွေကဖိကပ်နေနေရမှာလူနာဦးတက်မနေတည်ဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်ဒီအကြောင်းကိုကျွန်တော်ထောက်အောင်ခန့်ကသတင်းပေးပို့လိုက်ပါတယ်ဒီကနေ့ဖေဖော်ဝါရီ28ရက်မန္တလေးမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင့်နှစ်ဦးတည်ဆုံးပြီးအများအပြားဒဏ်ရာရရှိခဲ့တာပါတည်ဆုံးသူတွေဟာဥက္ကဋ္ဌမှန်ပွင့်ထွက်တည်ဆုံးခဲ့တာဖြစ်ပါတယ်တည်ဆုံးမှုနဲ့ပတ်သက်လို့မျက်မြင်တွေ့ရှိသူတို့က VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ဒီရဲတွေမလာခင်တော့ပေါ့ဒီ65လမ်းမှာကျွန်တော်တို့ဒီလမ်းကိုโอเคနဲ့လမ်းပိတ်တယ်လမ်းပိတ်ပြီးတော့အမှဒီ64လမ်းဖက်ဟော66လမ်းဖက်ကနေပြီးတော့အတန်ရဲကြီးလာပြီးရဲကြီးလာပြီးတော့ကျွန်တော်ဒီအိမ်တကားထဲဝင်ပြော့အိမ်ဝင်တော့ဝင်လိုက်တယ်ပေါ့အဲဒီမှာအဲ့အထီးထီးမဲ့ဦးလေးက65လမ်း40တောင်းမှာကနေပြီးတော့40ဒီတောင်းနဲ့ဝင်လာဒီလားလေးမှာပဲရှိသေးတယ်အဲ့ဒါနှစ်ယောက်တယောက်ကသူ့နောက်မှာတယောက်ပါတယ်သူ့နောက်ကတယောက်ကဆိုင်ရံပေါ်နေအစင်းပြီးနောက်လဲကြည့်သူကဆိုင်ရံလေးကိုခွာရကလေးအမတစ်ချက်လဲသွားတာခေါင်းတော်ထိသွားတာဆိုင်ရံအထုတ်အနီရောင်နဲ့ဆိုင်ရံကလည်းအနီရောင်လေ
းပြည်သူတွေကလည်းရဲတွေဝင်ရောက်နိုင်အောင်လမ်းမတွေမှာအတားအဆီးတွေပြုလုပ်ကြပါတယ်အတားအဆီးတွေပြုလုပ်လို့စစ်တပ်နဲ့ရဲက66လမ်းတခြားပစ်ခတ်တာတွေပြုလုပ်ခဲ့လို့ကြီးစံထိမှန်ပြီးဒဏ်ရာရခဲ့သူတွေရှိပါတယ်ကြည်စံထိမှန်ဒဏ်ရာရရှိတာကိုမျက်မြင်တွေ့သူတူက
အစားတော့တနက်တန်နဲ့အတန်တွေတော့ကြားနေရတယ်ဒါပေမဲ့ကျွန်တော်တို့အဲ့နာဥညီကလေးလာမှဆိုလို့ဆိုရင်လမ်းပိတ်တဲ့အနေနဲ့ဥညီကလေးပြင့်နေတာအဲ့ဒီအချိန်မှာကြည့်သွားအကြောက်ဘာသာအတန်အတန်ပဲကြားလိုက်ခိုင်းသူကမပြောင်းနိုင်မှဒီပြစ်လဲအဲ့ဒါကျွန်တော်မှားပြီးတော့ဒီကနေ့ကအားချင်းခေါ်လိုက်ရတယ်ပေါ့
ဒီကနေ့ညနေပိုင်းဒီစစ်တပ်နဲ့ရဲကပစ်ခတ်မှုတွေဇက်တိုက်ပြုလုပ်နေပြီး82လမ်း35လမ်းနဲ့36လမ်းတောက်မှာအမျိုးသမီးတူဦးကောင်းကြည်စံထိမှန်ပြီးတည်ဆုံသွားပါတယ်။ဒီကနေ့မနက်ပိုင်းမှာတော့တောင်းနာသမဂ္ဂပေါင်းစုံစစ်တပ်ကတူပေါင်းစုံအင်ဂျင်နီယာတပိတ်နဲ့ဆရာဆရာမတွေနဲ့လူသိကြီးပါဝင်တဲ့တပိတ်ပေါင်းစုံဟာ82လမ်းနဲ့မနော်ရီလမ်းတောက်မှာစုဝေးပြီးထိုင်တပိတ်ပြုလုပ်ခဲ့ကြပါတယ်။ထိုင်တပိတ်ပြုလုပ်ပြီးလူစုခွဲခြင်းမှာတော့စစ်တပ်နဲ့ရဲဟာဖြိုခွင်းမှုလာရောက်ခဲ့ပေမဲ့ပြည်သူတွေကလမ်းများပိတ်ဆို့တားဆီးပေးခဲ့လို့ဖြိုခွင်းလို့မရခဲ့ပါဘူးဆန္ဒထုတ်ပေါ်ရမှာပူပေါင်းပါဝင်မှုလာရောက်ပြင်ဆင်နေတဲ့ဆရာဝန်ကြီးရှိတဲ့မန္တလေးကရင်300ကိုအင်အားများပြားနဲ့လာရောက်ဝိုင်းခဲ့ပေမဲ့ဖမ်းဆီးခံခဲ့ရတာတော့မရှိခဲ့ပါဘူးဆရာနာသိန်းစန့်ကြီးဆန္ဒပြပွဲတွေစခဲ့တဲ့အချိန်ကစပြီးစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်မှုကြောင့်ဒီနေ့တစ်ထိမန္တလေးမှာတေဆုံးသူ9ဦးရှိနေပါတယ်ခင်ဗျာ